ကပလီပင်လယ်ပြင်မြောက်ပိုင်းမုဒ္ဒမကန်းတော်အနီးမှာဖြစ်ပေါ်နေတဲ့မုံနှိုင်းငယ်ဟာမုံပြင်းနယ်မော်လမြိုင်မြို့အနီးမှာကုန်းတွင်းမုံနှိုင်းငယ်အဖြစ်ထပ်ကျော်ဝင်ရောက်နေတယ်လို့မိုးလီဝသနဲ့ဇလဗီရာဦးစည်းဌာနညွှန်ကြားရေးမှူးဦးလှထွန်းကပြောပါတယ်မုံနှိုင်းအရှင်ကျောင်းမော်လမြိုင်မြို့မှာမိုးကြီးလေပြင်းတိုက်ခတ်နေပြီးအထရာမြေကန်းသားကနေအိမ်တွေပြိုလဲတာကြောင့်အသက်ကြီးသူတွေကလေးတွေငယ်တွေနဲ့ကိုယ်ဝန်ဆောင်မိခင်တွေအပါအဝင်လူဦးရေ60လောက်နေရာရှိပြောင်းထားရတယ်လို့ပရာဟိတအကူအညီပေးသူတဦးကပြောပါတယ်
ဒီဆိုင်ရီတို့ကလည်းပတ်ပါလို့တို့ပြောတယ်အထက်ကမြစ်ကမ်းမှာရှိတဲ့အိမ်လေးတွေပေါ့နော်သူကမြစ်ကမ်းမှာလည်းရှိတယ်နောက်ဆုံးဖြစ်တဲ့အခါကျတော့ဒီလေးတန်းမိုးတန်းတို့ကလောကကိုမခံနိုင်ဘူးနဲ့အိမ်တွေကလည်းတို့အိမ်တွေကလည်းအများစုကဒီဆဲအိမ်လေးတွေဖတ်မိုးအိမ်လေးတွေဖြစ်တာများတဲ့အခါကျတော့အကုန်လုံးပြူလဲပြီးတော့လောကကိုနေကုန်များတဲ့အနေအထားတွေဖြစ်တာပေါ့နော်အဲအဲ့မှာကုညီတောင်းတဲ့အခါကျတော့ကျွန်တော်တို့တော့ကြည့်တယ်ပဲကြည့်ပြီးတဲ့အခါကျအဲ့မှာဒီပိုက်ကြည့်တဲ့ကလေးငယ်တွေနောက်ဆုံးဖြစ်ပြီးအတတိယကိုဖွားရပါတဲ့အခါကျတော့ကျွန်တော်တို့အကုန်လုံးဒီဒီမှာတို့ကျွန်တော်အားလုံးရှေ့ကြောင်းတာပေါ့နောက်ဆုံးဖြစ်ပြီးတော့ကျွန်တော်ရောက်60လောက်ရှိတာပေါ့
မော်လမြိုင်ပေါ်မှာတော့မနေ့ပိုင်းမှာကလေးကမိုးကြီးလေပြင်းတိုက်နေပြီးတစ်ပင်ပြူလဲတာဓာတ်တိုင်ပြူလဲတာနေအိမ်တွေသူမိုးလန်တာတွေကြုံတွေ့နေရတယ်လို့ပြောပါတယ
်ဒီမော်လမြိုင်ဆောင်းဝင်တဲ့ဒီ၉နိုင်နောက်ပိုင်းနဲ့နေပြီးတော့ဒီရှောက်ရှောက်ပေါ်လေဓာတ်တိုင်တွေလေကြီးမိုးကြီးပြီးတော့အခုကလေးဆက်လိုက်ပြီးတော့အကုန်လုံးမော်လမြိုင်မှာဖြစ်တဲ့တစ်ပင်ကြီးတွေကျွန်တော်တို့ကျိုးတယ်နောက်ပြီးလဲခါကြလို့ရှိရင်ဓာတ်တိုင်တွေကျိုးတယ်နေကဓာတ်ပြင်းတော့လေရောမိုးရောဘာလို့ဆိုတော့ဒီမော်လမြိုင်ပေါ်ချက်နေရာမှာတော့ကြားတဲ့အနေအထားတွေဖြစ်နေတဲ့ခါကြတော့ဒီမော်လမြိုင်တို့ဒီချောင်းစုံတို့ပေါ့နော်ကျွန်တော်ဒီမုန်ကြီးနေတော့ပေါ့ဓာတ်တိုင်တွေကျိုးတယ်လေပြီးရဲ့ပြိကကြအိမ်တွေပြီးရဲ့တစ်ပင်ကြီးရဲ့တစ်ပင်တွေအကြီးကြီးအောင်ကျိုးအမြတ်နေကြောက်ပြီးတော့ကျိုးတာပေါ့နော်တမီဘောလုံးဒီနေတဲ့မိုးတာပြင်းထန်ခံရတဲ့အိမ်ကြီးတွေဆိုတော့တစ်ပင်လန်ထွက
်ဒါအပြင်မုန်ကြီးနေတဲ့ကမူရုံမြို့နယ်ကမာဝက်မြို့ဝဲကလေးကျေးရွာမှာလဲမုန်တိုင်းကြောင့်နေအိမ်၁၃လုံးထိခိုက်ပျက်စီးပြီးနောက်ထပ်နေအိမ်၁၁လုံးကလဲရိုင်ကအမိုးကာတွေလွင့်ထွက်ခဲ့တယ်လို့သိရပါတယ်။ကုန်းတွင်းမုန်တိုင်းငယ်ဟာတဖြည်းဖြည်းနဲ့အားရော့သွားပေမဲ့မုန်ကြီးနယ်မှာနောက်ထပ်၂ရက်လောက်မိုးဆက်ရွာအောင်မယ်လို့မိုးစလဌာနညွှန်ကြားရေးမှူးဦးလာထွန်းကပြောပါတယ်
။ဒီမုန်တိုင်းငယ်ကဥရောဒါဟိုကုန်းမော်လမြို့ကြီးကနေအကြောင်းကိုဆက်နေပြီးဆက်နေတော့ကျွန်တော်ကုန်းတွင်းပုံစံစိတ်တော့ဆက်ပြီးတော့ရှိရုံနဲ့ပေါ့နော်။ကုန်းတွင်းမုန်တိုင်းငယ်ကိုဆက်ရှိပြီးတော့ကျွန်တော်မြောက်ရှင်းမြောက်ရင်ကြီးရတယ်သူကဥရောထိုင်းစီရောက်တဲ့တော့ရှိတာပေါ့နော်။ပေါ်နိုင်ရတဲ့ဘောတော့ပါတော့ကျောင်းကိုပြန်ပြီးကုန်းဝင်သွားရင်တော့တစ်ပြေးနဲ့အားရောပါမယ်လေကျွန်တော်တို့ကတော့ပုံတိုင်းရှိရင်စသက်ရှိရုံနဲ့ကုန်းဝင်ရောက်သွားတယ်ဒီလိုနဲ့အားရောပါမယ်ဆိုနောက်ဆက်ပြီးတော့ဒီမှာဘုတ်ပေါ်မှာပါပုံတိုင်းအချိန်ကြောင့်ဆက်ပြီးတော့ဒါတွေခါကြတော့အားကောင်းတဲ့ဘောရှိတာဒီနေ့အပြင်နောက်ဆက်ရနောက်ထပ်ကိုအင်ဂျင်နီယာမျိုးဆက်နေအောင
်ပုံတိုင်းရှင်ကြောင့်ဒီရပိုင်းတွင်ဝန်ပြည်နယ်ကရင်ပြည်နယ်တနင်္သာရီတိုင်းတွင်မှာမိုးများပြီးရေကြီးရေရှမ်းသာမြေပြိုဓာတွေဖြစ်နိုင်တာကြောင့်မြေနေပိုင်းနဲ့မြေကမ်းတွေမှာနေထိုင်သူတွေအထူးသတိပြုကြဖို့ဦးလာထွန်းကသတိပေးထားပါတယ်။ကုန်းတွင်းမုန်တိုင်းငယ်ဟာနောက်ထပ်6နာရီအတွင်းမှာမြောက်အရှေ့မြောက်ဘက်ကိုဆက်လက်ရွေ့ရှားနိုင်ပြီးပြင်းပြင်းနဲ့ပါမျိုးအနည်းမှာရောက်ရှိနိုင်မယ်လို့မိုးလီဝသနဲ့ဇလဗီရာဦးစည်းဌာနကမေလ20ရက်ညနေ4နာရီမှာသတင်းထုတ်ပြန်ထားပါတယ်။မုန်တိုင်းအရှင်ကြောင့်တောက်ကြနေညပိုင်းကနေစနေနေ့မနေ့အတွင်းပုဂိုးတိုင်းရန်ကုန်တိုင်းအေယာဝတီတိုင်းတနင်္သာရီတိုင်းပြင်းပြင်းနဲ့မုန်ပြင်းနဲ့တွေမှာနေရာဆိတ်ဆိတ်ကနေနေရာအနှံ့အပြားမိုးထစ်ကျုံရွာပြီးဒေသလိုက်မိုးကြီးတာတွေနေရာကွက်ကြားမိုးကြီးနိုင်ကြောင်းနဲ့မြို့ဝကျွန်းပေါ်မုဒ္ဒမပင်လယ်ခွေ့မွန်တနင်္သာရီကံယူတန်းတစ်ချောင်းနဲ့ကမ်းလွန်ပင်လယ်ပြင်မှာရံဖန်ရံခါမိုးတက်လေပြင်းကျရောက်ပြီးမိုးတက်လေပြင်းကျစဉ်ရေပြင်းမြေပြင်းလေဟာတနင်္သာရီ45မိုင်အထိတိုက်ခတ်နိုင်တယ်လို့သတိပေးထားပါတယ်ခင်ဗျာ